စကိုင်းတိုင်းကမ်းဘလူမြို့နယ်ဗဇီကြီးကျေးရွာလေးချောင်းတိုက်ခိုက်မှုမှာစုစည်းရလောက်တလောက်အလောင်းက186လောင်းရှိပါတယ်လို့စည်ရင်းကောက်ယူဆောင်ရွက်နေသူတွေကပြောပါတယ်။တိုက်ခိုက်ခံရတဲ့နေရာတွေကရုပ်လောင်းတွေကိုစုစည်းပြီးတော့တကြိုပေးခဲ့ပါတယ်လို့ VOA မြန်မာပိုင်းကပြောပါတယ်။မိသားစုဝင်တွေဆုံးရှုံးခဲ့ရတဲ့သူတွေဟာစိတ်ပိုင်းဆိုင်ရာအတော်လေးထိခိုက်နေကြတယ်လို့လည်းကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့မတ်စုမြတ်မွန်ကတင်ပြပေးပါမယ်ရှင်။
ဧပြီလ7ရက်နေ့ကစကိုင်းတိုင်းကဗဇီကြီးကျေးရွာအပေါ်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံရွာသားတွေပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်စုစုပေါင်း168ယောက်ထက်မနည်းသေဆုံးခဲ့တယ်လို့မလဲတိုက်နယ်ကာကွယ်ရေးတာဝန်ခံကိုပလာကြီးကပြောပါတယ်။စုစည်းလို့ရတဲ့အလောင်းတွေအားလုံးကိုဒီနေ့တကြိုပေးခဲ့တယ်လို့လည်းအခုလိုပြောပါတယ်
။ကျွန်တော်လူအသေးချောင်ဆင်းရဲတိကျတော့ရပါပြီမာရီဟိုယောက်ျားမိန်းအမျိုးသားအမျိုးသမီးကလေးပေါ့နော်မခွဲခြားရသေးဘူးရတာတော့168ယောက်လက်ကြံလည်းရှိသေးနိုင်တာပေါ့နော်ကျန်တာတော့အားလုံးတကြိုပြီးဟိုအကုန်လုံးအသီးစီးတော့တကြိုပြီးသွားပြီ
ဒီကနေ့တကြိုပေးခဲ့တဲ့အလောင်းတွေစီးရင်ဟာကိုခန္ဓာအစိတ်အပိုင်းတွေအားလုံးစုစည်းနိုင်တဲ့လောက်အလောင်းတွေဖြစ်ပြီးတော့မီးလောင်ပြာကျကုန်တဲ့အလောင်းတွေစီးရင်မပါသေးပါဘူးအလောင်းတွေအားလုံးဟာပုံပြက်ပန်းပြက်ဖြစ်ကုန်တာမို့အမျိုးသမီးဗဏ္ဍယောက်အမျိုးသားဗဏ္ဍယောက်ကလေးငယ်ဗဏ္ဍယောက်ပါဝင်လဲဆိုတာကိုကြံရစ်တဲ့ဒေသခံတွေနဲ့စည်ရင်တိုက်ဆက်ပြီးစည်ရင်ပြုစုနေတယ်လို့လည်းပြောပါတယ်လောလောဆယ်စည်ရင်ရတဲ့လောက်ကတော့တည်ဆုံးသူတွေထဲမှာပြည်သူ့ကာကွယ်ရေးနဲ့အုပ်ချုပ်ရေးအဖွဲ့ဝင်40ကျော်ပါဝင်ပြီးတော့6လအရွယ်လာသားကလေးငယ်ကနေ15နှစ်ဝန်းကျင်အထိကလေး30ကျော်ပါဝင်တယ်လို့ကုညီရေးဆောင်ရွက်နေသူတွေကပြောပါတယ်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်မိသားစုတစ်ခုတည်းကနေ၄-၅ယောက်လောက်အထိတည်ဆုံသွားတာရှိသလိုတချို့ဆိုရင်မိသားစုတစ်စုလုံးတယောက်မှမကြံတည်ဆုံသွားတာတွေလည်းရှိပါတယ်။အဲ့လိုပြင်းထန်တဲ့လေကြောင်းတိုက်ခတ်မှုမှာထိတ်လန့်စရာမြင်ကွင်းကိုကိုယ်တိုင်မြင်ခဲ့ရပြီးတော့မိသားစုဝင်တွေကိုဆုံးရှုံးလိုက်ရတာကြောင့်ဒေသခံတချို့ကတော့စိတ်ထိခိုက်လွန်ပြီးတော့စိတ်ပိုင်းဆိုင်ရာစောက်တရားမရဖြစ်နေကြတယ်လို့လည်းကိုဗလာကြီးကသူမြင်တွေ့ခဲ့ရတဲ့ဆစ်ဘေးရှောင်တွေရဲ့စိတ်ကြမ်းမာရဲ့အခြေအနေနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ်။
အဲ့မဒီနေကြတချို့ဆိုရင်ညညဆက်ဆက်ပါတာတွေမျက်မြင်ကိုယ်တွေ့ကြုံရတဲ့အရာတွေဟိုစိတ်လွတ်တင်နေတဲ့အရာတွေကိုရှိရတော်တဲ့တော်တော်လေးကိုသိဟိုသိလို့များတဲ့အနေအထားရှိရတယ်ဒီလိုလေဟိုငမကြီးငါရောက်ပါတော့တဲ့တော်ကြီးဆိုရင်စိတ်ကိုတော်တော်လေးလွတ်သွားပြီကမရတော့တော့ဖြစ်ခါနေတော့ကြီးကြောင်ကြောင်ကိုဖြစ်သွားတာပေါ့ဗျာတချို့ဆိုစားလို့မထားဟိုကွန်ပျူတာပြန်ပါလာတယ်ညာလေဟိုပြောရင်လည်းပြောရင်တချို့မိဘတွေအားရောက်ချောလို့ပါတယ်နေခါရှိတယ်ကော
ဧပြီလ7ရက်နေ့ကစစ်တပ်ရဲ့တိုက်ခိုက်မှုကြောင့်ဗဇီကြီးကျေးရွာအပအဝင်ရွာ6ရွာလောက်ကစစ်ဘေးလွတ်ရာပုန်းရှောင်နေကြရပါတယ်စစ်ဘေးရှောင်တွေဟာအဝတ်အထည်အစားအသောက်တွေနဲ့လိုအပ်တဲ့ရိတ်ခါစရာတွေတခုမှမယူနိုင်ပဲကိုလူယုံထွက်ပြေးခဲ့ကြရတာကြောင့်နေထိုင်စားသောက်ရေးတွေမှာလည်းအတော်လေးကိုဒုက္ခရောက်နေကြတယ်လို့ဒေသခံတွေနဲ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်ထွက်ပြေးလာကြတဲ့ဒေသခံတွေမှာထိခိုက်ဒဏ်ရာရလာတာမျိုးတွေရှိတာကြောင့်ကုသပေးဖို့ဆေးဝါးတွေလည်းလိုအပ်နေတယ်လို့စားနပ်ရိတ်ခါနဲ့အဝတ်အထည်တွေလည်းလိုအပ်နေတယ်လို့ကိုပလာကြီးကအခုလိုပြောပါတယ်
။လောလောဆယ်အဓိကကတော့ဒီတို့စားနပ်ရိတ်ခါပဲဗျာလောလောဆယ်တော့ပြောနိုင်တာကတော့တို့အကုန်လုံးထုတ်ပြီးထားတာဆိုရွာထဲလည်းပြန်ပြောမဝင်ရဘူးဒီကောင်လည်းမြေတော်ဝဲနေတာဆိုတချို့ဆိုဟိုကမင်းမစားရတဲ့ဟာတွေကိုရှိခဲ့ကြတယ်လို့အစားတော့ကဒီခေါင်းသားကြီးတို့ခြေပဲတောက်နေရတဲ့နေသားတွေကိုတွေ့ခဲ့ရတယ်ကျွန်တော်တို့ပြောတော့လေကျားရကျွန်းလန်ထနောက်ပါတဲ့ခါကိုကြည့်ရပါမကူမယူဘဲနဲ့ဒီတိုင်းကိုလိုညုံပြရတာလေဆိုတော့ဒီကတဲဒီမှာပဲကိုလုံရတယ်ဗျာအဲ့လိုမျိုးရှိတယ်ဟိုစားလည်းမပါဘူးစားစရာတောက်စရာလည်းမပါဘူးပေါ့ဗျာတဲတော့မရှိဘူးဗျာကျွန်တော်တို့ဒီချောင်းညောင်းတွေရားထဲမှာဟိုယုံမင်းတွေပါရှိတာပေါ့နော်အဲ့လိုတစ်ပင်အောက်မှနေရတဲ့လူတွေရှိရဟိုယုံမင်းတွေအောက်မှနေရတဲ့လူတွေရှိရအချိန်ကြီးရတော့တော်တော်ဆူပါတယ်ဗျာ
စစ်ဘေးရှောင်တွေစားရတောက်ရဲ့အတွက်ကာကွယ်ရေးအဖွဲ့တွေကရိတ်ခါနဲ့ထမင်းဟင်းတွေချက်ပြုတ်ပို့ပေးတာမျိုးတွေလုပ်နေပေမဲ့စစ်ဘေးဒုက္ခသည်အရေးအတွက်ဟာများလွန်းတာကြောင့်အားလုံးကိုတော့မထောက်ပံ့ပေးနိုင်သေးဘူးလို့ပြောပါရတယ်။တချို့စစ်ဘေးရှောင်တွေကလည်းကာကွယ်ရေးတပ်ဖွဲ့တွေလက်လန်းမမိနိုင်လောက်တဲ့နေရာမျိုးတွေကိုရောက်နေကြတာမျိုးတွေလည်းရှိတာကြောင့်ကာကွယ်ရေးတပ်ဖွဲ့တွေကရှာဖွေပြီးတော့ကူညီပေးနိုင်ဖို့ဆောင်ရွက်နေကြတယ်လို့မလဲတိုက်နယ်တာဝန်ခံကအခုလိုပြောပါရတယ်
။အခုတော့ကျွန်တော်တို့ဒီကာကွယ်ရေးဒီအဖွဲ့တွေရှိတဲ့တဲ့ကျော်အကြီးရွာနီးကရွာတွေကနေပြီးတော့မှလာပို့ကြရောဗျာနည်းနည်းပေါပေါပေါနဲ့တနေကြတော့ချက်ပြုတ်ပြီးတော့ပို့တာလေးဆိုရှိရဗျာဒီကွာတော့ကျွန်တော်တို့စည်ရင်ကောက်လို့မရသေးဘူးတော့နီးစရာရောဘယ်နှမှာဘယ်နှမှာရှောင်းနေတယ်ဆိုတော့နေရာလေးကိုတော့တီးတဲ့နေရာလေးကိုတော့လိုက်ပို့လို့ရပါဗျာမတီးတဲ့နေရာကလူတွေကတော့ကျွန်တော်တို့ဘလို့စားဘလို့တောက်နေတယ်တော့ကျွန်တော်တို့မတီးသေးဘူးပေါ့ဗျာ
ဧပြီလ5ရက်နေ့တုန်းကလည်းကမ်းဘလူမြို့နယ်အတွင်းကဇင်းရွာအနောက်ပိုင်းကိုစစ်ကောင်စီကလေကြောင်းပစ်ခတ်မှုတစ်ကြိမ်လုပ်ခဲ့ပေမဲ့အဲ့ဒီတုန်းကတော့လူထိခိုက်မှုမရှိခဲ့ပါဘူးစစ်တပ်ရဲ့နံမြေရှင်းလင်းရေးထိုးစစ်တိုက်ပွဲတွေနဲ့လေကြောင်းကပစ်ခတ်တိုက်ခိုက်မှုတွေကြောင့်သခိုင်းတိုင်းအတွင်းမှာသေဆုံးသူတွေနဲ့အိုးအိမ်ဆုံးခွာထွက်ပြေးနေကြရတဲ့ဆေးပေးချောင်အခြေအတွက်ဟာတစ်နေ့ထက်တစ်နေ့ပိုပြီးတော့တိုးလာနေပါတယ်ပစီကြီးကျေးရွာအပေါ်တိုက်ခိုက်မှုကိုတော့သူတို့လုပ်ခဲ့တယ်လို့စစ်ကောင်စီကပြောကြားထားပြီးသူတို့အဆိုအကြမ်းဖက်တိုက်ခိုက်မှုလုပ်နေသူတွေအပေါ်တိုက်ခိုက်ခဲ့တာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရကသတင်းထုတ်ပြန်ထားပါတယ်ရှင်။